မြန်မာနိုင်ငံကပြည်ရင်ပြောင်းလဲလုပ်ငန်းစဉ်ကိုအားပေးတဲ့အနေနဲ့ထောက်ပံ့ကူညီသွားဖို့ဥရောပသမဂ္ဂ EU ကကတိပြုလိုက်တဲ့ချိန်ထဲမှာပဲတိုင်းပြည်ရင်းကပြစ်ကတ်တွေအဆုံးသတ်ရေးဆောင်ရွက်ဖို့လည်းတိုက်တွန်းလိုက်ပါတယ်။လူပေါင်း90နီးပါးတေဆုံးခဲ့ရတဲ့တကြောပြန်တိုက်ခိုက်မှုတွေဖြစ်ပေါ်ရာရခိုင်ပြည်နယ်ရင်းကပြဿနာတွေတိုင်းဒေသနဲ့ကိုင်ဖွဲ့စည်းရေးနဲ့ပြည်လည်မှုမရသေးတာတွေလို့ကိစ္စတွေကဒီမိုကရေစီတိစောက်တဲ့လုပ်ငန်းစဉ်အတွက်စိန်ခေါ်မှုတွေဖြစ်နေရှိနေစေဖြစ်တဲ့အကြောင်းမြန်မာနိုင်ငံကိုရောက်ရှိနေတဲ့ဥရောပကော်မရှင်ကြီးကဂျိုဆင်းမန်ယူရဲ့ဘာရိုဆိုကစနေနေ့ကပြောလိုက်တာပါ။ရခိုင်ပြည်နယ်ကပရိပကတ်တွေကြောင့်အထူးထောက်ခရောက်ကြရသူတွေအတွက်အကူအညီဖြစ်ယူရိုငွေ၄သန်းစတင်ထောက်ပံ့ကူညီဖို့ပြင်ဆင်ထားတဲ့အကြောင်းကိုလည်းဥရောပကော်မရှင်ကြီးကကတိပြုပြောဆိုခဲ့တာဖြစ်ပါတယ်။ဥရောပသမဂ္ဂ EU အနေနဲ့မြန်မာနိုင်ငံကတိုင်းဒေသအင်အားစုတွေနဲ့ငင်းချင်ရရှိရေးလုပ်ငန်းစဉ်အတွက်ယူရိုငွေတန်း30ရှစ်နှစ်ကစပေးရမှာဖြစ်တယ်လို့လည်းပြောဆိုခဲ့တာပါ။တရင်တစ်ပတ်ကြာအာရှခီးစင်ရဲ့တစိမ့်တစ်ပိုင်းဖြစ်မြန်မာနိုင်ငံကိုရောက်ရှိလာတဲ့ဥရောပကော်မရှင်ကြီးကတော့သူ့ရဲ့မြန်မာနိုင်ငံခီးစင်တွင်တမန်တော်ဦးသိန်းစိန်ပါဝင်မြန်မာစိုးရတာဝန်ရှိသူတွေနဲ့သာမကအဓိကနိုင်ငံရေးပါတီတစ်ခုဖြစ်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်လွှတ်တော်တာဝန်ရှိသူတွေနဲ့ပါတွေ့ဆုံခဲ့တာဖြစ်ပါတယ်။